နောက်တစ်ဆက်ကအခုနှစ်မတိုင်ခင်ကဘာသာရေးဖိနှိပ်မှုတွေကြောင့်ပါကစ္စတန်အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ဆိုင်ငံတွေကနေအိန္ဒိယနိုင်ငံကိုထွက်ပြေးလာကြတဲ့ဗုဒ္ဓဘာသာဝင်တွေခရစ်ယာန်ဘာသာဝင်တွေဟိန္ဒူဘာသာဝင်ဂျိန်းဘာသာဝင်ပါစီဘာသာဝင်နဲ့စစ်ဘာသာဝင်တွေဟာအိန္ဒိယဥပဒေအရနိုင်ငံသားဖြစ်ခွင့်ရရမှာဖြစ်ပါတယ်။နိုင်ငံသားဖြစ်ခွင့်ဥပဒေတွေက ရင်းနဲ့ကျင်းလို့တဲ့အခြေခံဥပဒေကိုချိုးဖောက်တယ်လို့ဥပဒေထားပါတယ်။ထောက်ကြနေကြဆိုရင်အာတန်ဒီနယ်မြို့တော်ဂူဝါဟာတီမှာဆန္ဒပြသူ1000လီပါတရင်ကြာဆန္ဒခံကန့်ကွက်ဆန္ဒပြကြပါတယ်။ညမထရမိန်ထုတ်ထားတာကိုဆန္ဒပြသူတွေကအန်တုတာကြောင့်ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွဲတဲ့အတွက်ဆန္ဒပြသူ24ဦးထက်မနည်းဒဏ်ရာရအပြီးနောက်ပြန်ပါပဲ။အခုလိုဆန္ဒခံဆန္ဒပြကြတာပါ။ဒီလိုမတိမနေအခြေအနေကြောင့်အာတန်နဲ့မနီပူပြည်နယ်တွေကိုတရင်မနေမှာပေါ်ရောက်မဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့တုံးဝင်ကြာခီးစဉ်ကိုလည်းရှင်းဆိုင်လိုက်ပါတယ်။ဝင်ကြိုအာဘီဟာအိန္ဒိယဝင်ကြိုညွန်ဒရာမိုဒီနဲ့တွေ့ဆုံပြီးတနိုင်ငံခြားလုံခြုံရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ဖြစ်ချင်တာပါ။